ဆိုင်ကလုန်းတန်တဲ့ဒေသတွေမှာအရေးပေါ်အကူအညီတွေပေးရနိုင်ရေးစစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့စောင့်နေရတယ်လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကပြောပါတယ်။တနင်္ဂနွေနေ့ကမုံတိုင်းအပြင်ထံတိုက်ခတ်ခံခဲ့ရတဲ့ဒေသတွေမှာဆက်သွယ်ရေးနဲ့လမ်းပန်းအခက်အခဲတွေနဲ့ကြုံနေရပြီးတော့အကူအညီတွေလည်းမရဘူးလို့ဒေသခံတွေကကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်။မုံတိုင်းတင်ဒေသတွေမှာအကူအညီပေးနိုင်အောင်လို့အကန့်အသတ်မရှိသွာလာခွင့်ပေးဖို့သက်ဆိုင်ရာအာဏာပိုင်တွေအားလုံးကိုဆက်သွယ်ထားတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးရုံး UNOCHA ပြောခွင့်ရပီရက်ပါရနာပြောပါတယ်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကလေးများရန်ပုံငွေအဖွဲ့ UNICEF ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့ကလည်းခွင့်ပြုချက်ရဖို့စောင့်နေပါတယ်ထိကိုက်ပျက်စီးမှုတွေကိုစမ်းစစ်ဖို့နဲ့အရေးပေါ်အကူအညီတွေပေးနိုင်အောင်လို့စာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေသွာလာခွင့်ရဖို့အရေးကြီးတယ်လို့အထူးသဖြင့်မုတ်တုံရာသီနှိကက်လာတဲ့အချိန်မှာပို့ပြီးတော့လိုအပ်တယ်လို့ UNHCR ပြောခွင့်ရ Ribbon Lim Wonder ပြောပါတယ်စစ်ကောင်စီရဲ့မနေ့တုန်းကထုတ်ပြန်ချက်မှာတော့မုံတိုင်းကြောင့်လူ22ဦးသေဆုံးပြီးတော့လူနေအိမ်အဆောက်အဦ1000ကျော်ပျက်စီးသွားတယ်လို့ဖော်ပြခဲ့ပါတယ်မုံတိုင်းတံအပြင်းထန်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကိုစစ်ကောင်စီကြီးကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တွားရောက်ခဲ့တယ်လို့ဒီကနေ့လဲထိခိုက်ပျက်စီးမှုတွေကြုံခဲ့တဲ့ပုဂံဒေသကိုတွားခဲ့တဲ့အကြောင်းသတင်းထုတ်ပြန်ပါတယ်။နိုင်ငံတကာနဲ့ဒေသရင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေကတော့တေကြီထိခိုက်မှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေကြီးမားနိုင်တာကြောင့်အမြန်ဆုံးအကူအညီပေးနိုင်မှုလိုတယ်လို့သတိပေးကြပါတယ်ရှင်။